မြန်မာနိုင်ငံအတွင်းလူမှုရေးနဲ့ပြည်သူအကျိုးပြုလုပ်ငန်းတွေကိုဆောင်ရွက်နေကြတဲ့လူမှုသူရဲကောင်းတွေကိုပြည်ပရောက်မြန်မာလူမှုအတိုင်းဝိုင်းကဂုဏ်ပြုချီးမြှင့်တဲ့2018ခုနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုကိုမွတ်စလင်ကုသိုလ်ဖြစ်စေုံနဲ့ဇီဝိတဒါနအသင်းကရရှိသွားပါတယ်။တခြားအဖွဲ့အစည်း၃ခုကိုလည်းပြည်သူ့ဂုဏ်ရည်အထူးဆုတွေချီးမြှင့်ခဲ့ပါတယ်။အပြည့်အစုံကိုအခမ်းအနားမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
2018ခုနှစ်နဝမအချိန်မြောက်ပြည်သူ့ကော်မတီစုပေးပွဲကိုနယူးယောက်ပြည်နယ်အယ်ဘာနီမြို့မှာမေလ26ရက်နေ့ကကျင်းပခဲ့တာပါအခမ်းအနားကိုမြို့ကမြန်မာမိသားစုတွေအပြင်အနေနဲ့အရရကအပြည့်အစုံတွေလည်းတက်ရောက်ခဲ့ကြပါတယ်အခုနှစ်အတွက်ပြည်သူ့ကော်မတီစုကိုတော့ရန်ကုန်မြို့မှာကျမ်းမာရေးဆောင်ရှောက်မှုတွေနှစ်ကာလရှည်ကြာစွာဆောင်ရွက်လာတဲ့မွတ်စလင်ကုသိုလ်ပစ္စည်းရုံနဲ့ဇီဝိတဒါနအသင်းကိုချီးမြှင့်လိုက်ပါတယ
်တက်ပြီးပြည်ရဲ့ဖွဲ့စည်းရအောင်ရန်ကုန်မြို့မှာဘလူးကပန်းချီလမ်းမှာတရှိနေတဲ့
ပါရမမမိသားစုတွေက2010ခုနှစ်မှာစတင်ချီးမြှင့်ခဲ့တဲ့ဒီပြည်သူ့ကွန်ရီစုဟာအခုဆိုရင်6နှစ်ရှိလာခဲ့ပါပြီ။ပြည်သူ့ကွန်ရီစုချီးမြှင့်ရခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လက်ရှိမှာဥက္ကဋ္ဌတာဝန်ယူထားတဲ့ဥက္ကကိုလေးကရှင်းပြပါတယ်
။ပြည်သူ့ကွန်ရီစုဆိုတဲ့ဥစ္စာကိုကျွန်တော်တို့စတင်ခဲ့တဲ့ရည်ရွယ်ချက်ကတနေရာဒတိသကအဲဒစုတစ်ဖွဲ့လုပ်တဲ့အနေအထားမျိုးမဟုတ်ဘဲနဲ့နိုင်ငံတကာမှာရှိတဲ့ဟိုအကြောင်းမျိုးမျိုးကြောင့်ရောက်လာကြတဲ့မြန်မာပြည်ပေါ်တိုင်းရင်းသားတွေစုပေါင်းပြီးတော့ပြည်တွင်းမှာကျွန်တော်တို့ရဲ့ကိုစားဟာလားပြည်တွင်းမှာဒီပြည်သူအတွက်ကိုကျိုးဆွန့်လို့အနစ်နာခံလုပ်နေကြတဲ့လူမှုသူရဲကောင်းတွေကိုကျွန်တော်တို့ဟိုတရားဝင်ဖော်ထုတ်ပြီးလူသိရှင်ကြားဖော်ထုတ်ပြီးတော့ဂုဏ်ပြုကျင်တဲ့ဆန္ဒကြောင့်ကျွန်တော်တို့ဒေသအသီးသီးမှာရှိတဲ့ကျွန်တော်တို့နဲ့ရင်ပါချင်းတူတဲ့တိုင်းရင်းသားညီကိုမောင်နှမတွေအားလုံးကိုကျွန်တော်တို့ကစုစည်းကျင်တာဖြစ်ပါတယ
်စုရွေးချယ်တဲ့နေရာမှာအဓိကထားစဉ်းစားတဲ့အချက်တွေကိုတော့အခုနှစ်အယ်ဘာနီမြို့မှာပွဲကျင်းပရေးအတွက်အဓိကတာဝန်ယူလှုပ်ဆောင်သူလည်းဖြစ်ပြည်သူ့ကွန်ရီအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ကိုထွန်းတွန်းကအခုလိုရှင်းပြပါတယ
်ဒီပြည်သူ့ကွန်ရီစုကိုကျွန်တော်ရွေးချယ်တဲ့အခါမှာပြည်သူ့ကွန်ရီရဲ့ဒီစုကိုကျွန်တော်တို့ကအချက်၄ချက်နဲ့ကျွန်တော်တို့ကစံနှုန်းနဲ့ရွေးပါတယ်လို့စံနှုန်းလဲဆိုတော့ကျွန်တော်နံပါတ်1ကနံပါတ်1ကဒီကိုကျိုးစုံအနစ်နာခံမှုဆိုတဲ့စံနှုန်းနေနောက်ပြီးသူလုံးဒဇတ်မမတ်လှုပ်ဆောင်မှုဆိုတဲ့စံနှုန်းနေနောက်ပြီးလုပ်ငန်းထိရောက်အောင်မြင်မှုဆိုတဲ့စံနှုန်းတွေအဲ့ဒီဒီခုနပြောတဲ့နိုင်ငံရဲ့ဒီစံပြဖြစ်မှုဆိုတဲ့ဟာဒီအချက်၄ချက်နဲ့ညီညွတ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြည်သူ့ကိုယ်ရည်စုကိုကျွန်တော်တို့ကရွေးချယ်ပါတယ်ဒါကကျွန်တော်တို့ရဲ့မူဝါဒပါပဲ
ဒီနေ့စုပေးပွဲမှာဒေသခံတွေအပြင်အနေနဲ့အရရက်ကရောက်လာကြတဲ့သူတွေကအတိအမုတ်အကခုံနေနဲ့တက်လာတဲ့ပြည်သက်တွေမပြင်းရအောင်အက်ခံဖြောပြေခဲ့ကြပါတယ်ဒီလိုဖြောပြေတဲ့နေရာမှာလူကြီးတွေတင်တာမကဘဲခလိငယ်တွေကလည်းပါဝင်ဖြောပြေခဲ့ကြတာပါပြည်သူ့ကွန်ရီစုစတင်ချင်းမြင့်တဲ့2010ခုနှစ်မှာနိုင်ရေးကူညီမှုအသင်းကရုပ်ရှင်မင်းသားကြီးဦးကျော်သူ2011ခုနှစ်မှာဒေါ်ရှု2012ခုနှစ်မှာရှမ်းပြည်နယ်မှာအခြေစိုက်တဲ့ကချင်နှစ်ချင်းအသင်းတော်ကလဖိုင်တော်မင်း2013ခုနှစ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်2014ခုနှစ်အတွက်ဆရာမဒေါက်တာမြင့်အောင်2015ခုနှစ်အတွက်အမဖြူဖြူအောင်2016ခုနှစ်အတွက်ဒေါက်တာတန်းမင်းထွတ်2019ခုနှစ်အတွက်ဖောင်တော်ဦးပရဟိတတင်ကြောင်းတို့အသီးသီးရရှိခဲ့ကြတာဖြစ်ပြီးအခုနှစ်မှာမွတ်စလင်ကုသိုလ်ပစ္စည်းရုံနဲ့ဇီဝိတဒါနအသင်းကိုချီးမြှင့်တာဖြစ်ပါတယ်ပြည်သူ့ကွန်ရီအဖွဲ့အနေနဲ့2012ခုနှစ်မှာအထူးစုအဖြစ်ပူးတွဲချီးမြှင့်ဖို့ဘိုးကော်မတီကဆုံးဖြတ်ပြီးနှစ်စဉ်အဖွဲ့မှရှိတဲ့ရမုံငွေပေါ်မူတည်ပြီးအဲ့ဒီစုကိုအ ਨੇ အများဆုံးဖြတ်ချီးမြှင့်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပြည်သူ့ကွန်ရီပွဲကိုနှစ်စဉ်မတူညီတဲ့မျိုးတွေမှာလဲလဲကျင်းပနေတာမှာအင်ရှင်အဖြစ်လက်ခံကျင်းပလို့တဲ့သူတွေကအဆိုပြုတင်သွင်းရတာဖြစ်ပါတယ်။လာမယ့်နှစ်2019ခုနှစ်အတွက်ပြည်သူ့ကွန်ရီစုချင်းမြုံဘွဲအခမ်းအနားကိုအာရီဇိုနာပြည်နယ်မှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗျ
။ကိုဇော်ဝင်းလှိုင်ပါရှင်။